Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တန့်ရသတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားနဲ့ယူကရိန်းကြားစစ်ဆင်ညှိနှိုင်းရေးအတွက်နိုင်ငံတကာကလှုပ်ဆောင်ပေးတဲ့လို့တရုတ်သမ္မတကပြောပါတယ်။ Facebook မှာတွေကြားကပဲမြန်မာစစ်ကောင်စီအတွက်လေရင်စင်တိမုတ်မှုတွေရှိနေပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းပေးပေးချက်တည်းမှာဆိုရင်တော့တစ်တုံညာနှစ်ခုဆစ်စင်ရီဒုတိယပိုင်းအနေနဲ့ရှမ်းပြည်နယ်လာရှိုးဘက်မှာ6ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စီးရဲအရနေမြေမှုနေမြေတွေကိုအပြန်အလှန်သိမ်းပိုက်မှုတွေဖြစ်နေပါတယ
်မင်းညကတော့အဲ့ဒီကိုကန့်နေရနိုင်ပြီးသားပေါ့ဒီမနက်မှလေရင်နဲ့ပုံလာကျဲတဲ့အဲ့အခွဲစစ်တပ်ကပြန်ပြီးမှထိန်းချုပ်ထားတယ်လို့ပြော
ဒီသတင်းအပြည့်အစုံနဲ့တူကရင်ပြည်နယ်ကော့ဂရိတ်ကျုံတို့နယ်တဝိုက်မှာလည်းစစ်ကောင်စီတပ်နဲ့ KNLA နဲ့ PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်စကိုင်းတိုင်းထပ်ပိုင်းဟ ோம் လင်းမြို့နေရာအများစုရေနစ်မြုပ်နေလို့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ယူကရိန်းနဲ့ရုရှားကြားမှာစစ်ဆင်ညှိနှိုင်းမှုတွေလုပ်နိုင်တဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖန်တီးပေးဖို့လိုတယ်လို့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပဲပြောလိုက်ပါတယ်။ဟန်ဂေရီဝန်ကြီးချုပ်နဲ့တရုတ်ခီးစဉ်အတွင်းမှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်မှာပဲအခုလိုပြောလိုက်တာပါ။ဒီကနေ့မှာပဲယူကရိန်းနိုင်ငံမြို့တော်ဖြစ်တဲ့ Kiev မှာရှိတဲ့ကလေးစိတ်ယုံတစ်ခုကိုရုရှားဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ20သေဆုံးခဲ့ပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ကယ်ဆယ်ရေးသမားတွေကအပျက်အစီးတွေကြားထဲမှာအသက်ရှင်ကျန်သူတွေကိုရှာဖွေကယ်ဆယ်နေကြောင်းနဲ့အသေးပြောက်စင်အတိအကျမသိရသေးဘူးလို့ပြောပါတယ်။ရုရှားအနေနဲ့သူ့ရဲ့ဒုံးကျည်တွေဘယ်မှာတိုက်ခိုက်နေတယ်ဆိုတာကိုမသိဘူးလို့ညင်းဆိုလို့မရသလိုအပြစ်မဲ့ပြည်သူတွေကလေးငယ်တွေကိုတိုက်ခိုက်ခဲ့တဲ့ဒီလုပ်ရက်ကိုတာဝန်ယူရမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဇလန်စကီကပြောပါတယ်။တကဘာလုံးအနေနဲ့လည်းရုရှားရဲ့လုပ်ရက်ကိုနှုတ်ဆက်မနေသင့်ဘူးလို့လည်းသူကပြောထားပါသေးတယ်ရှင်။
နေတိုးမဟာမိတ်ဖွဲ့တီထောင်တဲ့85နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာတော့မနေ့ပြန်ဇူလိုင်လ9ရက်နေ့မှာထိပ်သီးစည်းဝေးပွဲကျင်းပဖို့ပြင်ဆင်နေပါတယ်။ဒီလိုမျိုးပြင်ဆင်နေချိန်မှာပဲနေတိုးခေါင်းဆောင်တွေကရုရှားရဲ့ကျူးကျော်စစ်ကိုခုခံတော်လှန်နေတဲ့ယူကရိန်းကိုထပ်ဆင့်ပံ့ပိုးကူညီပေးဖို့ဆောင်ရွက်နေကြပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံအားလုံးကငြိမ်းချမ်းရေးကိုလိုလားကြောင်းနဲ့တကယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီစစ်ပွဲကိုမနိုင်နိုင်ဘူးဆိုတာကိုနားလည်လက်ခံတဲ့ဆိုရင်ငြိမ်းချမ်းရေးရနိုင်ပါတယ်လို့ထိပ်သီးစည်းဝေးပွဲမကျင်းပခင်မနေ့တနင်္ဂနွေနေ့ကသတင်းတော့တချို့နဲ့ကြိုတင်ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာနေတိုးအဖွဲ့အတွင်းမှုချုပ်ယွန်စတိုဒန်ဘတ်ကပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းအတွက်နေတိုးမဟာမိတ်အဖွဲ့ဘက်ကလှုပ်ဆောင်ပေးမဲ့အရေးပါတဲ့အချက်တချို့ကိုလည်းပြောကြားခဲ့ပါတယ်။အဲဒီထဲမှာတော့ဂျာမနီဘက်ကစစ်ဘက်ဆိုင်ရာကုတ်ကဲရေးဌာနချုပ်ဖွင့်တာဗန်နာရေးစီရေးဆိုင်ရာအကူအညီတွေတိုးမြှင့်ပေးတာယူကရိန်းနဲ့လုံခြုံရေးဆိုင်ရာအပြန်အလှန်သဘောတူညီချက်ချုပ်ဆိုတာတွေပါဝင်ပါတယ်။ယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်လာနိုင်ရင်းနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့ဆက်ပြီးတော့ဆွေးနွေးနေကြဆဲဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်ရှင်
အစ္စရေးစစ်တပ်ကဂါဇာကမ်းမြောင်တလျှောက်လေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေသလိုလေဗနွန်တောင်ပိုင်းမှာလည်းဟစ်ဘိုလာစစ်သွေးကြော်တွေကိုတိုက်ခိုက်နေပါတယ်။ဂါဇာဒေသမြောက်ပိုင်းဂါဇာစီးတီးမြို့မှာအစ္စရေးကတင်ကားတွေနဲ့စစ်ဆင်ရေးတွေလုပ်နေကြောင်းဒေသခံတွေကပြောပြီးအစ္စရေးကတော့အကြမ်းဖက်လုပ်ရက်တွေကိုတံပြန်တိုက်ခိုက်နေကြောင်းပြောပါတယ်။ဂါဇာဒေသတောင်ပိုင်းမှာစစ်သွေးကြော်အယောက်30ကျော်ကိုအစ္စရေးကဝေးတပ်ကချိန်မှုငယ်ကြောင်းပြောဆိုထားပါတယ်။မနေ့ကတော့အစ္စရေးဆန္ဒပြသူတွေကအပြစ်ခတ်ရဲစေးရေးနဲ့အစ္စရေးဝန်ကြီးချုပ်ဗက်ဂျမင်နတန်ယာဟုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။အစ္စရေးလွှတ်တော်အမတ်တွေရဲ့အင်ရှိတွေမှာဆန္ဒပြခဲ့ကြပြီးလမ်းမတွေကိုလည်းဆန္ဒပြသူတွေကပိတ်ဆို့ထားခဲ့ကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကဒုတိယအကြော့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့ Marine Le Pen ဦးဆောင်တဲ့လက်ရာရေးအုပ်စုအာဏာရမယ့်အရေးကို လဝဲရင်အုပ်စုကဟန်တားနိုင်ပြီးတော့မဲအသားစီရခဲ့ပါတယ်။ဒါကြောင့်မလို့ဘယ်ပါတီကမှအစိုးရဖွဲ့လောက်တဲ့အထိအနိုင်မရဘဲနဲ့ဖြစ်နိုင်တဲ့အခြေစိုက်ခဲ့ပါတယ်။အစိုးရတစ်ဖွဲ့ရေးအတွက်ညှိနှိုင်းအပေးယူလုပ်တာတွေဒီကနေ့စတင်နေပါတယ်။တနင်္ဂနွေနေ့ညတုန်းကကြေညာလိုက်တဲ့ရွေးကောက်ပွဲရလက်အရာမကြသေးခင်ကမှအသစ်ဖွဲ့စည်းလိုက်တဲ့လဝဲရင်ညွန့်ပေါင်းအုပ်စုကလွှတ်တော်အမတ်နေရာ180နဲ့အများစုအနိုင်ရလိုက်တာကြောင့်ပြည်သူနိုင်ငံသားတွေဝမ်းသာပြီးတော့မြို့တော်ပါတီရဲ့လမ်းမထမှာအောင်ဝဲခံခဲ့ကြပါတယ
် Ce soir la France a dit non à l'arrivée du RN au pouvoir
ပြည်သူ့ဆိုရှယ်လစ်ပါတီရဲ့အကြီးအကဲ Olivier Faure ကရွေးကောက်ပွဲပြီးပြုလုပ်တဲ့အခမ်းအနားမှာထောက်ခံတဲ့သူတွေကိုလက်ရဆွရောက် National Rally Party ကအနိုင်ရမယ့်အရေးကိုကျွန်တော်တို့ဒီကနေ့ဟန်တားနိုင်ခဲ့ပါတယ်ကျွန်တော်တို့တွေစိတ်သက်သာရရစေဖို့အတွက်မဲပေးခဲ့ကြတဲ့ပြည်သူ့နိုင်ငံသားတွေကိုလည်းခင်ဗျားတို့ကနေတဆင်ကျေးဇူးတင်ကြောင်းဒီနေရာကပြောကြလိုပါတယ်ဒါဟာပြည်ထောင်စုကိုလက်ရဆွအုပ်စုရဲ့အန်ရယ်ကနေဟန်တားပြီးတော့မျှော်လင့်ချက်တွေရှင်သန်နိုင်တဲ့လက်ဝဲရေးညွန့်ပေါင်းအဖွဲ့ရဲ့ပထမအောင်မြင်မှုဖြစ်ပါတယ်ဆိုတာကိုပြောကြခဲ့တာဖြစ်ပါတယ်သမရအီမာနွေမက်ခရွန်ဦးဆောင်တဲ့အလဲလက်ဝါဒီပါတီကတော့အမတ်နေရာ160နဲ့ဒုတိယအများဆုံးအနိုင်ရခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
view ရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်တပ်ရဲ့အရက်သားတွေကိုပိတ်မထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာစီတင်ပို့မှုတွေကိုမလုပ်ကြဖို့တောင်းဆိုနေတဲ့ကြားထဲမှာပဲစစ်ကောင်စီအတွက်လေရင်လောင်စာစီပို့ဆောင်မှုတွေကိုနောက်ထပ်ခြေလှမ်းအသစ်တွေနဲ့လုပ်နေတာတွေရှိနေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင် Amnesty International အဖွဲ့ကပြောပါတယ်အဖွဲ့ရဲ့သူတေသနာအချက်အလက်တွေအရဒီနှစ်ဇန်နဝါရီလကနေဇွန်လအတွင်းမြန်မာနိုင်ငံထဲကိုလေရင်စီတင်ပို့မှုဟာအနည်းဆုံး2ချိန်ကနေ3ချိန်အတွင်းရှိနေတယ်လို့ပြောထားပါဗျ။အရင်ကမှတ်တမ်းတင်ထားခဲ့တဲ့လေရင်စီတွေအချိန်ချင်းတင်ပို့ရောင်းချမှုခွင့်ဆက်တွေလိုပဲ VNN ကနေတဆင့်မြန်မာကိုတင်ပို့ရောင်းချတာကိုတွေ့ရတယ်လို့လည်းအဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။တရုတ်ပိုင်းရေနယ်တင်သင်းမော့က VNN ကနေတဆင့်မြန်မာနိုင်ငံကိုလောင်စာစီတင်ပို့မှုတွေလုပ်နေတာဖြစ်ပြီးအဲ့ဒီလောင်စာစီတင်ပို့မှုခွင့်ဆက်နှစ်ခုမှာစင်ကာပူအခြေစိုက် Sahara Energy International လောင်စာစီကုမ္ပဏီတရုတ်အစိုးရပိုင်း CNOOC Trading ကုမ္ပဏီနဲ့အခြားကုမ္ပဏီတွေပါဝင်ခဲ့တယ်လို့လည်းအဖွဲ့ကထောက်ပြထားပါတယ်တတိယမြောက်တင်ပို့မှုမှာလည်း RS Server များပြည်ထောင်စု UAE ကနေတင်ပို့တာဖြစ်ပြီးရေနံတွေတည်ဆောင်လာတဲ့တရုတ်ပိုင်းရေနံနဲ့တင်ပို့က2024ခုနှစ်မေလတုန်းကမြန်မာနိုင်ငံကိုစိုက်ကပ်ခဲ့တာဖြစ်တယ်လို့ပြောထားပါဗျ။ဒီလိုတင်သွင်းလာတဲ့ရေနံစီတွေကိုဘယ်နေရာတွေမှာအသုံးချခဲ့တယ်ဆိုတဲ့အသေးစိတ်ကိုမသိရပေမဲ့လေရင်စီတွေတည်ဆောင်လာတဲ့တင်ပို့စိုက်ကပ်ခဲ့တဲ့စိတ်ကန်းကိုတော့စစ်တပ်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့ပြောပါဗျ။ Amnesty International ရဲ့အထူးအတွင်းရေးမှူးကလည်းစစ်ကောင်စီဟာလေရင်လောင်စာစီတွေတင်သွင်းနိုင်မှုအတွက်တရုတ်တင်ပို့နဲ့ VNN ကုမ္ပဏီတွေကိုမိခိုးနေတယ်လို့လည်းပြောထားပါဗျ။မြန်မာနိုင်ငံမှာလူအခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာအရေးသားတွေပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေဟာပထမနှစ်ဝက်အတွင်းမှာပဲအရင်ကထက်5%တိုးလာတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်ရှင်
။မြန်မာနိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုကသတင်းနောက်နှစ်ယောက်ကိုစစ်ကောင်စီဘက်ကပြစ်ဒဏ်ချလိုက်တဲ့အပေါ်မှာရှုံချတဲ့အကြောင်းနယ်စည်းမခြားသတင်းနောက်များအဖွဲ့ RSF ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရခိုင်ဒေသတွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့စစ်တွေအခြေစိုက်ဖွံ့ဖြိုးတိုးတက်ရေးသတင်းဌာန Development Media Group DMG ရဲ့သတင်းတော်ကိုထအောင်နဲ့ဝန်ထမ်းကိုစိုးဝင်းအောင်တို့ဟာအကြမ်းဖက်လုပ်ရတဲ့မှာပါဝင်နေဆိုပြီးတော့စစ်ကောင်စီဘက်ကမဟုတ်မှန်ဆွဆွဲပြီးအလုံကျန်းတဲ့ထောင်ထဲ၅နှစ်ပြစ်ဒဏ်ချမှတ်ခံထားရကြောင်း RSF ကကြေညာချက်မှာဖော်ပြပါတယ်ဒီလိုမျိုးသတင်းသမားတွေကိုနှုတ်ပိတ်အောင်လို့လုပ်တဲ့မတရားလုပ်ရတဲ့ကိုရှုံချကြောင်းလဲ RSF ကပြောပါတယ်နိုင်ငံတွင်းမှာသတင်းမီဒီယာအပေါ်ကိုနှိပ်ကွပ်မှုတွေရပ်တန့်နိုင်အောင်လို့နိုင်ငံတကာဘက်ကဖိအားပေးရမယ်လို့လည်းတိုက်တွန်းထားပါတယ်အကြမ်းဖက်လုပ်ရကိုငွေကြေးထောက်ပံ့မှုနဲ့သတင်းနောက်ကိုထက်အောင်ကိုဇွန်လ28ရက်နေ့တုန်းကစစ်တွေတရားရုံးမှာ52ကာကြီအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အလုံကျန်းတဲ့ထောင်ထဲ၅နှစ်ထိချမှတ်ခဲ့ပါတယ်တပ်သေးထောက်ထားမရှိမျှတတဲ့ကြားနာမှုမရှိတဲ့အပြင်မိသားစုလည်းတရားရုံးတက်ခွင့်မရှိပါဘူးကိုထက်အောင်နဲ့ကိုစိုးဝင်းအောင်တို့နှစ်ယောက်စလုံးကို2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
ရုရှားနဲ့ကာလရှိကြမိဘဆက်ဆံရေးကိုထိန်းသိမ်းထားနိုင်မှုနဲ့အနောက်နိုင်ငံတွေကလုံခြုံရေးချင်းချောက်လာမှုတွေကိုတံပြန်နိုင်မှုအတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကရုရှားနိုင်ငံကိုဒီကနေ့ပဲသွားရောက်ခဲ့ပါတယ်။မိုဒီရဲ့ဒီခီးစဉ်ဟာသူအာဏာထက်ရပြီးနောက်ပိုင်းအိန္ဒိယဝန်ကြီးချုပ်ဖြစ်ပထမဆုံးသွားရောက်ခဲ့တဲ့ခီးစဉ်ဖြစ်တယ်လို့ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲပြီးတဲ့နောက်ပိုင်းပထမဆုံးသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။မိတ်ဆွေဖြစ်တဲ့ရုရှားသမ္မတနဲ့အတူနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကဏ္ဍအားလုံးကိုပြန်လည်တုံ့သက်ပြီးဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာပြဿနာတွေပေါ်အမြင်တွေကိုမျှဝေဖို့မျှော်လင့်ထားတယ်လို့မိုဒီကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင
်။မနေ့တနင်္ဂနွေနေ့တုန်းကအင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာမိုးကြီးခဲ့တာကြောင့်တရားမဝင်တူးဖော်နေတဲ့ရွှေရင်းတွေမြေပြိုကျပြီးတော့အနည်းဆုံးလူ12ယောက်သေဆုံးပြီးတော့18ယောက်ပြဆုံးခဲ့ပါတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ကိုရွန်တာလိုပြည်နယ်မှာမြေပြိုကျတာကြောင့်တရားမဝင်ရွှေရင်းတူးနေတဲ့သူတွေရောအဲ့ဒီရွှေရင်းတူးတဲ့နားမှာနေတဲ့သူတွေကသေဆုံးခဲ့တာလို့ကူညီကယ်ဆယ်ရေးလုပ်ငန်းဥဆောင်နေတဲ့သူတွေကပြောပြီးတော့ခက်ခဲတဲ့နေရာတွေကိုကူညီကယ်ဆယ်နိုင်ရေးရဲတွေကိုရဟယင်တစင်းစစ်လို့သွားမှဖြစ်ကြောင်းပြောပါရတယ်။ဒီလိုမျိုးမြေပြိုကျတဲ့အတွက်တရားတစင်းနဲ့အင်ဂျီတွေလည်းပျက်စီးသွားတယ်လို့အင်ဒိုနီးရှားသဘာဝဘေးကယ်ဆယ်ရေးဌာနကပြောပါရတယ်။ဒီကနေ့နဲ့မနေ့ဖြန်မှာတော့ဂွန်ရိုတာလိုပြည်နယ်တွင်းမှာတချို့နေရာတွေမှာမိုးဆက်ရွာနိုင်သေးတာကြောင့်သဘာဝဘေးထက်ကျုံနိုင်တဲ့အန္တရာယ်ကိုလည်းပြည်သူတွေကိုသတိပေးပြောဆိုထားပါရရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်တစ်တုံညာနှစ်ခွန်ဆစ်စင်ရဲ့ဒုတိယပိုင်းစပြီးတဲ့နောက်မှာတော့ရှမ်းပြည်နယ်လားရှို့များ6ရက်မြောက်နေ့အဖြစ်နဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါဗျ။အဲ့ဒီစစ်ပွဲတွေအတွင်းမှာတော့ဆေးရည်အရာအတိုးအဆုတ်တွေရှိနေတာကိုတွေ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လားရှို့မြို့နယ်နန့်ပောင်ရွာမှာအခြေစိုက်တဲ့ခလာရ293စခန်းကိုတော့ကိုကန် MNDA ကထိန်းချုပ်ထားသလိုမိုးမိတ်မိုးကုတ်နဲ့နောင်ချိုဘက်မှာတော့စစ်ကောင်စီတပ်နဲ့ TLN လေးတို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါဗျ။ရှမ်းမြောက်ဒေသကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်
။ဒီလ3ရက်နေ့စတင်ပြီးလာရှိုးမျိုးပတ်ပတ်လည်မှာတိုက်ပွဲတွေစတင်ခဲ့တာဒီနေ့ဆို6ရက်မြောက်ရှိလာပြီးတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်။တနင်္ဂနွေနေ့ညနေပိုင်းကတော့မြို့အရှိတောင်ချန်းရက်ကွက်ငါမန်အိုင်ဘက်မှာအခြေစိုက်တဲ့ခမာရ900ခွန်ကိုကိုကန် MMDA ကတင်လိုက်တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့လာရှိုးဒေသခံတူကတော့ဒီသတင်းကိုအတည်ပြုလို့မရသေးဘူးလို့ VOA ကိုပြောပါတယ်
။အချင်းကြတော့900ခွန်ဖြိတ်တိုက်ခမာရ900ဖြိတ်တိုက်ရှင်ဘာမှာချသွားပြီဆိုတော့ကြားရင်လည်းခုနှစ်ပြည့်ကတော့ချသွားတယ်ဆိုတော့အကုန်အနောက်ပိုင်းဒီမနက်ပိုင်းမှာတော့လက်နက်ကြီးပြတ်တံတွေဆက်နေပြီးပါအသေးပြတ်တံတွေရောများနေတယ်။အတိအကျတော့ဒီရက်ကွက်က900ကျော်မှာပူချမ်းတာပေါ့နော်။ကျန်တဲ့ဟာတော့မြေပတ်ပတ်လည်မှာတော့ချမ်းတယ
်။လက်ရှိနှစ်ဖက်ပြင်းထန်နေတဲ့တိုက်ပွဲကြောင့်လာရှုံမျိုးပေါ်ကနေအခြားရက်ကိုတိမ်းရှောင်နေတဲ့ရက်သားပြည်သူတွေရဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ်
။ဒီရက်ပတ်ပတ်လူကမနေ့ကနောက်ဝဲမှာတိုက်ပွဲဖြစ်နေရပါတော့နော်။ဒီတိုက်ပွဲဖြစ်နေတော့မနေ့ကလာကလာညောင်းခဏပြေးလိုက်ပြေးလိုက်မှအဲဒီလိုင်းတစ်ဖက်မှာခဏပြန်လို့တယ်ဆိုပြောအဲ့တော့မနေ့ကအဲ့လိုမျိုးဖွင့်လိုက်ပြေးလိုက်ဖြစ်နေရပုံမျိုးဒီမလူတွေကအရန်ပို့ပြီးမှစိုးရိမ်လာရှိတာရှိလာတော့ဒီနေ့တော့တော်တော်များများထွက်နေတော့ဒီကြည်တော်ကြီးလမ်းမကြီးပေါ်ပါဘူးစားရင်က၅ရက်လောက်ဖြစ်ပြီးသွားပြေး
လာရှိုးတိုက်ပွဲနဲ့ပတ်သက်လို့ MMDA ကသတင်းထုတ်ပြန်တာမရှိသလိုပြောခွင့်ရကိုလည်း VOA ကဆက်သွယ်လို့မရသေးပါဘူး။လာရှိုးဒေသခံအမျိုးသမီးတူကတနင်္ဂနွေနေ့ညနေပိုင်းကခမာရ900ခွန်ကို MMDA ကတင်ယူလိုက်ကြောင်းဒီမနက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ပြီးနောက်ပြန်လည်ထိန်းချုပ်လိုက်တယ်လို့ကြားသိရကြောင်းပြောပါတယ်
။လာရှိုး900ခွန်မှာမင်းကြီးကတော့အဲ့ဒီကိုကန့်နေရနိုင်ပြီးသားပေါ့နိုင်ပြီးသားကိုဒီမနက်မှာလေရင်နဲ့ဖုံးလာကျဲပြီးပြောတယ်အဲ့နဲ့အခွဲစစ်တပ်ကပြန်ပြီးမှထိန်းချုပ်ထားတယ်လို့ပြောရစို့
ဒီလ9ရက်နေ့ကတော့လာရှုံမျိုးနဲ့မိုင်20ခန့်အကွာတာရန်လန်နန်းပောင်ရွာအခြေဆိုင်စစ်ကောင်စီရဲ့ခလာရ293နဲ့ရဲစခန်းကို MMDA ကတင်ယူလိုက်ကြောင်းသူကဆက်ပြောပါတယ
်293ကကိုကန်ကထိန်းချုပ်ထားတယ်ပြောတယ်စစ်တပ်ကတော့အကုန်ဟာမရှိတော့ဘူးပေါ့နော်ပြေးတဲ့လွယ်ပြေးစဆုံးတဲ့လွယ်စဆုံးပေါ့အဲ့လိုမျိုးပေါ့တော်တော်ဆယ်ရအဲ့ဒီနန်းပောင်နဲ့နန်းမပေါ်တာကိုသူကချင်းချုပ်ထားတယ်ပေါ့ဟုတ်
Nampang ne nama boda yuaga pidurigaro, tacha de dagu, tenshang nija jaune, MMDA ga, lijanga bonje taikai nina jau, de dagan wigu, nia piamala debu, taidon hari lupiovare, lashu munema, sikong si tene, kugan tedui acha, taipue piena nijemabe, mumi mu bamale, sikong si tene, tianeli, achama, taipue sepinevi, de dagan wi, tiga tisona, shine jang, mumi de dagan duga piovare.
ไอ้เว้ยอ่ะเดี๋ยวนี้เนี่ยแหละโหน่าจะดีน่าจะซะสัวนี่แหละไอ้หลูโมกินนี่ล่ะทีนี้แล้วคบกันมาเที่ยวก้าวเดินมานะก้าวเดียวเดียวเลยทีเดียวมันนี่ก็เที่ยวไอ้ชื่อน้องกงเนี่ยเนาะก็ไปที่ใจมาจะได้
ที่อันนี้เนี่ยเปลี่ยนใจดาวน์คันลุยอยู่ก็รอน้องชูเนี่ยมุ้งไม่เป็นมาไต่ไปเลยสับเพี้ยนในจังเนี่ยเต็ตตรงนี้คนเสียสิ่งยี่ป้ายเนี่ยสัตว์เนี่ยกาละด้วยยาตาตีสองตัวงาเสียจอดสิ่งในจังเปียสัวเลยที่กินนี่ไต่ไปจะเต็นตลาดก็ดีน้องชูมีมาชีเรียเช่าตรงนี้เช่าเทสแคมป์มาก็ไต่ไปเลยพี่นี่ไปเลยเป็นมุ้งไม่มาส่วนยี่ดอกที่เตรียมตัวจีอยู่อันนี้เป็นมาชีเรียเทสแคมป์นี่มาไต่ไปเลยพี่ป้อนนี่ไปเลย
เอาแค่ที่จมารู้ที่เสตองยาตาไต่ไปกาลามาส่วนอายาตาที่สมุกังอาเซวินเชนชีพิโรมาที่ที่ใครแต่ยายามูการ์โรชาวเซคเนียวนิบาร์โรชิบาร์เลยเจ้าแม่เนี่ยมูโก้เบการ์โรไต่ไปแต่เรียนตลาดมาชีเดียงเปียวบาร์เลยมูโก้มีเงินวิโก้พงเสตัวเก็บไปไหมพงไลน์ดูเปียต้องนี่ละจังขอสูรุมีเงินเก็บบ่มูโก้ที่ได้เงินวิ่งลุงมูกุยสามยานามาโรที่นี่มันเป็นงานสัตว์ที่มีมูโก้ชีพไปมาเล่นจีเปียกได้ด้วยเสตได้ชีนิดลูเลี้ยงงาไต่ใครได้ด้วยชีนิดจ
ဖြစ်ပါတယ်ရှင်။တဆက်တည်းပါပဲကရင်ပြည်နယ်ဘက်ကတိုက်ပွဲတွေအကြောင်းကိုလည်းတင်ပြပေးကြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတို့နယ်တဝိုက်မှာတော့စစ်ကောင်စီတပ်နဲ့ KNLA PDF ပူးပေါင်းတပ်တို့ကြားမှာနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်။လေကြောင်းတိုက်ခတ်မှု၊ drone နဲ့တိုက်ခတ်မှု၊လက်နက်ကြီးပစ်ခတ်မှုတွေကြောင့်၅ရက်အတွင်းမှာပိုပြီးတော့ပြင်းထန်လာနေပါတယ်။ကော့ကရိတ်ထဲကစစ်ကောင်စီရဲ့အောင်စေးရစစ်စင်ရေးကလည်းနေကန်တပ်တွေစုပေါင်းပြီးတော့ BGF အကူအညီနဲ့တိုက်ပွဲတွေအရှိန်မြင့်မှုအတွက်စစ်ကောင်စီဘက်ကလက်နက်ခဲယံတဲဆောင်တာတွေရှိနေတယ်လို့သိရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတို့နယ်တဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကနေ့စဉ်တိုက်ပွဲတွေဖြစ်နေပြီးလေကြောင်းတိုက်ခိုက်မှု drone နဲ့တိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေက9ရက်အတွင်းပြင်းထန်လာနေပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေလုပ်ပြီးကော့ကရိတ်နဲ့မြောက်ရီကြားကပူးပေါင်းတပ်တွေကိုနှစ်ဖက်ထိုးစစ်ဆင်ဖို့လုပ်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
အခုနေသားရသူကမြောက်လီကော့ကရိတ်ကိုဖျက်ဖျက်ညက်ဖို့အစီအစဉ်ပေါ့နော်ကျွန်တော်ဒီကော့ကရိတ်မြောက်လီလမ်းမှာရှိတဲ့ဒီ PNL နဲ့ပူးပေါင်းတပ်ဖွဲ့တွေကိုသူကညက်တိုက်ဖို့အစီအစဉ်တာပေါ့နော်ကျွန်တော်နေပြည်တော်ကောင်းပေါ့နေပြည်တော်ကောင်းကနေအမြောက်တွေနဲ့ချေးရွာတွေပဲလှမ်းပစ်တယ်အဲ့ဒါပထူးကြီးကြီးပေါ့နော်အဲ့ပုံစံမျိုးတွေနဲ့နောက်ပြီးတော့လမ်းဟောင်းဘက်ကိုလမ်းလမ်းပစ်တဲ့ခါကျတော့မကြာခဏဆိုဒီလိုပဲလူစီးကိုင်းမှုတွေတွေ့နေရတာ
အေဘီလာဇန်ကလေးကမြောက်ရီဘက်ကိုထိုးစစ်ဆင်မဲ့အောင်စရစစ်စင်ရေးအတွက်လာတဲ့အောင်စရစစ်ကြောင်းကလည်းပူပေါင်းတပ်တွေကဂျားဖြတ်တိုက်ခိုက်တာတွေကြောင့်အထိနာပြီးအခုချိန်ထိမြောက်ရီဘက်ကိုမတက်လာနိုင်သေးပါဘူး။တပ်အင်အားတချို့ကလည်းစစ်ဖြစ်နေတဲ့ရခိုင်ဘက်ကိုပြန်ပို့လိုက်တာကြောင့်အင်အားနည်းတယ်လို့လည်းဆိုပါရယ်။ဒါပေမဲ့နေကြောင်တပ်ရဲ့အကူအညီနဲ့လက်နက်ခဲယံစုဆောင်တည်ဆောင်တာတွေလုပ်နေတယ်လို့လည်းအခုလိုဆက်ပြောပြပါရယ်။အောင
်စရစစ်ကြောင်းနာမည်ပဲရှိတော့တယ်တိုင်ရလဲဒီလောက်ထိမရှိသလိုနောက်ပြီးတော့ဟိုတိုက်ရိုက်ခိုက်ရရလဲ PPO ဝါနဲ့ထိုးတက်လာတဲ့စစ်ကြောင်းမျိုးလည်းမဟုတ်တော့ဟာအဲနဲ့နေတဲ့စစ်ကြောင်းအတွင်းလောက်ပဲရှိတယ်ပြီးတော့အဲကနေပြီးတော့ဒီကျုံတို့တို့လက်ဘူးတို့အဲကနေအင်အားတွေဖြစ်ပြင်းလာရှိတယ်ပေါ့နော်ကျုံတို့946အဲတက်ကနေပြီးတော့အင်အားတွေဖြစ်ပြင်းလာရှိတယ်ပေါ့နော်အဲသူတို့ကသူတို့အင်အားမရှိတဲ့ခါကျတော့သူက PTF အကူအညီတွေနဲ့လူတွေမကင်းမို့တဲ့ဒီကျဲတွေဒီဒီအကူအညီနဲ့ပို့ပြီးတော့အကူအညီတွေနဲ့လက်လက်ခဲရန်တွေပို့ဆောင်တယ်အဲ့ပုံစံမျိုးတွေနဲ့သူတို့လုပ်နေကြတော့
နှစ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးမြောက်ရီတင်ငန်းညီနောင်ဘက်မှာတော့ခလာရ295တက်က เนจ้าจ้องใจเย่กูยีเนสักครั้งเจียนไทยนาบีอันนี้น่าก็เจียวอะไรกูเล่นเนจีเดเนพิกัดอะไรลงในเดลูเล่เดต้ากันดีก็สบายเลยช่วยมีสันนิควาเต้ย้อนสกุลเนียรีบมาเลยไต้ปุ่นสับเชนีบาร์เลยจุลัยลาเนียเนกันนี่คนเนียเนที่ง่ายด้วยสกังสีเล่นเนจีที่มันเนียตาชาวเทมันเนชินีจ้าเล่นเนจีจีจันนี่ก็กระมิวน้องนั่งเจียวแต่ร้านโจสุรเนียบัดเจกูใจเย่ปักไว้กันอะไรจ้า
เดต้ากันเนี่ยเป็นทางเนี่ยทางยาวยาวเกเรลูเลยเดต้าเรียนลูกคุยลูกชายในดูริกาพิโอสุเกบาร์เชนถ้าการออกกิจวัตรเนี่ยแบบการไต่เบื้องเชนีไม่เอามาตรีนเปโบเกราพิบาร์เชนสับบิโรสกังสีจวัลเลียนซีเดนโบเรเอไอซีนคันซาโปมาสตัวมีเงินกันกูเดียบไปจมาร์เร สกังสีอันนี้เนี่ยเลียนซีเดโกนิมิโอโซเนียชินิเซพิเดลูอัตราอุทารินเนี่ยทบยังไรเด AI ลูกคุยพ่อเยสิ่งขันจามยูกาที่ยังมุชิบาร์เอลูซีเรียนเลดเดจจีเซียกาวิโอเอ็มยามาบังอุปยาวาร์เอแต่พ่อมาเลสิ่งสิ่งโกลเลียนซียังชาเยตามยี่ปุ่กิสารีมาอาการตัดเดชินีเดเชนิโกเลตุกาทับยาวาร์เอไม่ยินจีนังอาซุนงานีบีโรซีเรียนเลดเดจจีเซียกูสัตว์เอ็มยามทับาร์เอโอ้แต่ดีทับยาดีนั่นก็พ่อเยสิ่งกูเอไอทับยาเดทับยาเชจามุนอ่ะแต่เมื่อคุณจันโอรัว ดีเลยสินะพัตตาลูชินดีพ่อดีเบก้าจันโอดีตลอดว่าง่ายจันโอเลตุยส่งบุบาลีสินะพัตตาบีโอที่ไปก็ลูกไล่เราเลยจูซาเลยพ่อเลยบ่เนาะดีเช่นมาคู่ดีเดมาบาร์เลยดีตลอดทุกเดือนสิงห์มาบาร์เลยสิงห์กับบุลูจ้ากันพ่อดีบ่เนาะสิงห์กับบุนายงานก็มันดีด้วยสิงห์กับบุนายงานเนี่ยพัตตาเดอพ่อสีดีมีอยู่เลยส่วนเนาะที่ทุกเดือนเช่นเจ้าอันนี้ที่ยามุชินะเนี่ยที่ยามุชินะเนี่ยตัวอุบาโอ้สิงห์กับบุลูจะเราจันโอดีอันนั้นนายงานดีโอน้องสาวน้
ဒီလိုမျိုးတွေကိုတော့ဒါလောက်လာနိုင်တဲ့အနေအထားတစ်ခုတော့ရှိတယ်။ဒါပေမဲ့အလုံးစုံနေဒီမြန်မာနိုင်ငံတွေကိုလင်းစည်းမဝင်ဖို့လုပ်ဖို့ကတော့အလုံးဝမဖြစ်နိုင်မဖြစ်နိုင်ဆိုတော့ဘာကြောင့်လဲခုလိုမျိုးပေါ့တရုတ်ကတော့တောက်ရဘလောက်ပဲကျွန်တော်တို့ပြောနေတရုတ်ကတော့ခရူးဆိုင်မှာမဟုတ်ဘူးပေါ့။သူကလည်းဒါကဘာမှအင်အားကြီးပါဝါရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်
သူကယုံမဆိုင်ဘူးပေါ့သူကတော့ဆက်လုပ်နေမှာပဲအဲ့တော့စင်ကာပူနိုင်ငံမျိုးလောက်ပဲဒါကတော့ဟိုသူတို့ဆင်ကျင်သွားနိုင်တယ်ပေါ့နော်သူတို့ဆင်ကျင်သွားနိုင်တယ်နောက်ဆုတ်သွားနိုင်တယ်အဲဒီတရုတ်နဲ့ပတ်သက်တဲ့ဖြစ်တဲ့အတွက်အဲကျွန်တော်အသိတော်အထူးလို့တော့ကျွန်တော်ကတော့မြင်ပါတယ်ဗျဟုတ်ကဲ့
ဟုတ်တယ်ဒီလင်းစီကကျွန်တော်တို့တိတိလောက်ကိုကူးချိန်ဒီလင်းစီတို့မှာအခက်အခဲမရှိသေးဘူးလို့မြင်တယ်ပေါ့နော်။ဒါကြောင့်လဲဆိုတော့တိုက်ခိုက်မှုကလုံးဝအရှိန်ရောကြမသွားဘူး။အဲဒီတာမန်တိုက်ခိုက်မှုတွေမရှိတဲ့နေ့တွေတော့မှာပုံမှန်အင်ဖော်မယ်ဒေးတွေဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီမှာသူတို့လေတက်တွေကထွေနေပေါ့နော်၄ကျင့်ရေးပြန်တက်မှုတွေကတောက်လျှောက်ရှိတယ်။တောက်လျှောက်၄ကျင့်ရေးလင တဲ့အချိန်မှာဒီလေဒီစစ်စင်ရေးလေအတက်တဲ့အသုံးပြုမှုကဒီဘုံကျက်တဲ့နှုံကပို့ပြီးတော့များလာတယ်နော်ပို့ပြီးတော့ဟိုတော်တော်ကိုဟိုများလာတဲ့အနေသားရှိတယ်တစ်ဖက်မှာလည်းဟိုလေ့ကျင့်ရင်ကြောင်းလဲလျှော့ကြပါတော့မလျှော့ကြဘူးဥပမာကျွန်တော်အခုဆိုလို့ရှိရင်ဒီလက်ရှိရခိုင်စစ်စင်ရေးရှိတယ်ပေါ့နော်ဒီချမ်းတော့စစ်စင်ရေးစကိုင်းဘက်ကစကိုင်းတိုင်းတဲ့ကစစ်စင်ရေးတချို့မှာအဓိကကူ၃နဲ့၄တက်၄ခုကဒီတတဦးလေတက်ကဲအဲရှမ်းတဲ့လေတက်ကဲမကွေးလေတက်ကဲနေပြီးတော့လေတက်ကဲအဲ့ဒီလေတက်လေ၃၄ခုအဓိက main လို့၃လို့နေတာပေါ့နော်အဲ့ရောမှာကြမ်းပြီးတော့မှကြမ်းတဲ့ဟိုမြจีนားရဲ့နောက်နမ်ဆန်ရဲ့အဲ့ဒါရံဖန်ရဲ့ကသုံးတယ်ဒါပေမဲ့ပြဿနာကအဲ့မြจีนားတို့နမ်ဆန်တို့ကြတော့သူကလင်းစီသူကပို့ဆောင်လာတာခက်ခဲတဲ့အတွက်ဂျန်နက်ကုနာလေတက်လေးခုလောက်မသုံးနိုင်ဘူးအဲ့အဲ့လိုမျိုးရှိတယ်အဲ့အဲ့အတွက်အဲ့တော့ကျွန်တော်ပြောနေတာလုံးဝသူတို့ရောကြမသွားဘူးအခုလိုစစ်စင်ရှိတဲ့နေရာမှာဟိုတခါလေးခုဒီရပိုင်းထဲမှာတရက်သေးနဲ့ကိုတိုက်ဒီလင်းသူတို့ရဲ့ယာနဲ့ချီပြီးတော့ဟိုတက်ပြီးတော့တက်တာလေရှိတယ်ပေါ့နော်တော်တော်ရာနေဒီပို့ဆောင်ရေးတအားကိုတကုံတက်တာအဲ့ဒါကြောင့်ကျွန်တော်တို့ကဒီလင်းနောက်ပြဿနာလင်းစီကိုမြန်မာနိုင်ငံကိုလင်းစီဖြတ်တောက်ဖို့မှာဘာပြဿနာဖြစ်နေလဲဆိုတော့ဟိုကျွန်တော်တို့အလုံးစုံလင်းစီလုံးဝမသွင်းနဲ့ဆိုတဲ့ပုံစံမျိုးလုံးမှာပဲရမယ်အဲ့လိုမသွင်းနဲ့အရက်ဖက်အတွက်ကိုဘာမသွင်းနဲ့ပေါ့နော်ဘာဖြစ်ဆို သူကအခုပြဿနာဒီဘက်ကလေးစီဖြတ်တဲ့အဖွဲတွေလည်းသူတို့ဒီမြန်မာနိုင်ငံဘဝဖြတ်ကျော်ပြန်တဲ့ overflying ဆိုတဲ့လေယာဉ်မျိုးတွေရှိတယ်။ပြီးလို့ရှိရင် non schedule လို့ခေါ်တဲ့မြန်မာနိုင်ငံကိုဆင်းတဲ့ schedule flight တွေရှိတယ်။ဒီလိုလေယာဉ်တွေကသူတို့ကဒီမြန်မာနိုင်ငံကိုဆင်းတဲ့အတွက်သူတို့နေနိုင်ငံလေယာဉ်လာဆင်းတဲ့အတွက်သူတို့နိုင်ငံလေယာဉ်ဒီမှာဆင်းပြီဆိုတာနဲ့စီဖြစ်တာလုံးမယ်။သူတို့ဒါဆောင်ရွက်ဆရာကအထူးကဖီရတော့ရှိကိုရှိရမှာလေယာဉ်စီရှိမှာဆိုလေယာဉ်စီဖြစ်ပြီးတော့သူတို့တခြားသူတို့နိုင်ငံကိုပြန်လို့ရမှာ哦အဲ့တော့ဒီနိုင်ငံတွေအတွက်ခေါင်းစဉ်နဲ့လေယာဉ်စီရဝယ်မှာပဲအဲ့တော့မြန်မာပြည်ကိုလေယာဉ်စီဘယ်လိုခေါင်းစဉ်နဲ့ပဲရောက်လာစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကလက်နက်ကင်ပြီးအုပ်ချုပ်နေတာဖြစ်တဲ့အတွက်သူစစ်စင်ရေးမှာတုံ့ဖို့သူကတော့အရောက်အောင်ယူမှာပဲအဲ့တော့အခုလေယာဉ်စီတွေခုပြောတဲ့တရုတ်သင်္ဘောဒီတရုတ်ကဒီစင်ကိုကတဆင့်ဝင်တဲ့ဒီသင်္ဘောကိစ္စဆိုလို့ရှင်လေကျွန်တော်ထင်တယ်ဒါစစ်တပ်အတွက်ခေါင်းစဉ်နဲ့လေယာဉ်စီအဲ့ဒီလေယာဉ်စီတဲတာမဟုတ်ဘူးဒါကျင်းနေတယ်အဲ့ဒါအရက်ဖက်လေချောင်းလိုက်မှာတုံးဖို့ဆိုတော့ခေါင်းစဉ်နဲ့ပဲသူကဝင်ပါပဲ။လေဒီဖက်တော်လေးဆိုတော့အဲ့ပြဿနာတွေကရှိတ
ယ်။ဒါကတော့စစ်ကောင်စီအတွက်လေရင်စီတင်ပို့တဲ့အခြေအနေ AI ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ CDN လေတက်တက်ကြကြီးဇေယျကိုမတ်ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်း Homelink ဘက်ကရေပေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းထက်ပိုင်း Homelink မြို့မှာချင်းတွင်းမြေရေနဲ့ဥရုချောင်းရေကြောင့်မြို့ရဲ့နေရာတော်တော်များများရေနှိမ့်မြုပ်နေပါတယ်။ရေပေးတင်တဲ့သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။နောက်ရက်တွေမှာလည်းမိုးဆက်ပြီးတော့ရွာသွန်းနိုင်တဲ့အတွက်ရေဆက်ကြီးနိုင်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငိမ့်ချမ်းပြောပြပေးပါမယ်။
စကိုင်းတိုင်းအထက်ပိုင်း Homelink မြို့မှာဇူလိုင်လ6ရက်နေ့ကစပြီးချင်းတွင်းမြေရေနဲ့ဥရုချောင်းရေမြင့်တက်လာတာကြောင့်မြို့ရဲ့၄ဘုံ၃ဘုံလောက်ရေနှိမ့်မြုပ်နေတယ်လို့မြေပြင်ကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။မြေရေနဲ့ချောင်းရေဟာဇူလိုင်လ6ရက်နေ့အထိပြန်မကျသေးတဲ့အတွက်ကယ်ဆယ်ရေးဆောင်ရွက်ဖို့လေတွေပြင်စားနပ်ရိက္ခာတောက်သုံးရေနဲ့အရေးပေါ်အကူအညီကယ်ဆယ်ရေးဆောင်ရွက်ဖို့လိုအပ်နေတာပါ။ Homelink မြို့အခြေအနေကိုမြေပြင်မှာကယ်ဆယ်ရေးဆောင်ရွက်နေတဲ့ဟုတ်လူမှုကူညီရေးအတင်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ရောဟ ோம் လင်းကဟောတဲ့ဥရချောင်းကြီးရောကျွန်မချင်းလေးကြီးရောတောင်ကျကြီးရောအကုန်ပေါင်းထားတာကြာ။မြို့ထဲမှာရောအကုန်လုံးရှင်းဝင်ထားပြီ။လူကြီးရောကျွန်တော်တို့ရောဆိုတော့အတိအကျတော့မသိနိုင်ဘူးခင်ဗျ။မြို့ရဲ့ဥမာကျွန်တော်တို့ဟာရပြောမယ်ဆိုရင်တော့အာဒေးဘုံမှာတုံးဘုံကရေမြုပ်နေပြီဗျာ။မော်လေပုတ်တွေကအလုံးတော့မရတော့ခါကျတော့ဒီမှာကျွန်တော်ငားရမ်းပြီးတော့အာငားရမ်းပြီးတော့ကျွန်တော်တို့ဒီပလာစတစ်ကြတွေကတော့အပြက်ငားပြီးတော့လွတ်ပြေးနေရတာကြာ။ဟုတ်ကဲ့တော့ကျွန်တော်ဒီမှာအတိအကျတော့ကယ်ဆယ်ရေးရသူတို့တချို့ကအသက်ကြီးပိုင်းနေကြတော့အိမ်ပေါ်မှာပဲနေကြတော့အောက်ထပ်ကမြို့အပေါ်ပိုင်းပဲကျန်နေကြခါကျတော့သူစောက်ဝင်နေပဲသူတို့ရေခါ၆တည်းအဲ့ဒါကျတော့အဲ့လောဆယ်အကြီးပေါ်လိုအပ်နေတယ်ခင်ဗျရေတန့်နဲ့ဖာနေခါကျွန်တော်အခုပို့ပေးနေတာခင်ဗ
ျမိသက်တက်ဖွဲ့တွေအပြင်ပရာဟိတအသင်းတွေကကယ်ဆယ်ရေးတွေဆောင်ရွက်နေပေမဲ့မြို့ရဲ့နေရာတော်တော်များများရေကြီးနေတာမို့လို့ကယ်ဆယ်ရေးမလုံလောက်ဘူးဖြစ်နေတယ်လို့ဒေတာကန်ကပြောပါရယ်အခုလိုရေကြီးနေတာဟာတယံဇာတ24မှုတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့တစ်တော့ပြုံးတီးတာတွေကြောင့်လို့ယူဆတဲ့ဒေတာကန်တွေလည်းရှိပါတယ
်ဒီလိုမျိုးကြည့်တော့တော်တော်ကျွန်တော်ကြည့်လို့တော့ရှင်းနေတဲ့ဆောက်ကိုဦးဆောင်တဲ့ဆောက်ကအကုန်လုံးဒါပဲတော်ဖြစ်ပြီးပေါ်ရင်းနဲ့တစ်ခေါက်လို့ယူရလို့ကြာတော့ဒါဟိုသဘောပြီးတာကတော့အများဆုံးခံတာအများကြီးဖြစ်ပြီးတော့ဖြစ်လို့ပြောပါမလို့တခါဒီယူနီတီတနက်ချင်းဒီကြီးရလိကတ်မာရရှိတယ်လို့အဲ့ဒါတော့
ချင်းတွင်းအထက်ပိုင်းမှာဇူလိုင်လအကုန်ကတည်းကအခုချိန်ထိမိုးရွာသွန်းနေတဲ့အတွက်ရေကြတာနှေးပြီးမြေကြီးကြီးတာလို့မိုးစလတာဝန်ရှိသူတွေကပြောပါတယ်နောက်2ရက်3ရက်အတွင်းမိုးရွာသွန်းနိုင်ခြင်းရှိနေသေးတယ်လို့မိုးစလပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ
်မိုးလေကာလာသူ့ရဲ့ကျူကန်ရောကဆာတော့ရသွားခြင်းဒါရောင်ချင်းနဲ့ထပ်ပိုင်းရဲ့ရည်ကြီးတဲ့ຢာလို့ပုံများလို့ရည်ကြီးတာမျိုးအဲဒါကိုလည်းမှာတုံးလို့မှာဒီကြာရည်နဲ့မြေကြာပိုင်းညီမလေးမျိုးရတာအဲရောက်ပိုင်းကမျိုးရတာများချင်းချင်းလားဆိုနောက်ပြန်ရကြာနေရဲ့မျိုးအဲ့တော့မျိုးများလို့ရည်ကြီးတာရည်ကြီးရစကြံကြဘူးတော့နောက်ပိုင်းညီမျိုးနေသွားမယ်အချင်းနောက်ဒီကျင်းလေဒီလိုသမမများတော့ကျင်းလို့ကြာပါဘူးဆယ်ဘက်ရှိကျန်းလာတော့ဒီကတော့ဒီရဲ့ဒီတော့မများအောင်ကျိုးရရတော့ရနေတော့ကြာနေအကြနေတာပေါ့နောက်နေရသုံးရက်လည်းဘဝဆက်အောင်ပါလေ
ဇူလိုင်လ၈ရက်ဒီကနေ့မိုးလေဝသတိုင်းထွက်ချက်တွေအရချင်းတွင်းမြေကြီးဟာ Homelink မြို့ရဲ့စိုးရိမ်အမှတ်ထက်6ပေခွဲကျော်လွန်နေပြီးနောက်တစ်ရက်အတွင်း3လက်မကန့်မြင့်တက်လာနိုင်ပြီးစိုးရိမ်ရေအမှတ်မှာပဲဆက်ရှိနေနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ AR မြင့်တဲ့ချင်းတွင်းမြေကြီးဟာစ ဆိုရင်ဤအမှတ်အထက်မှာရှိနေတဲ့အတွက်မြေကမ်းအနီးနဲ့မြေနေမိုင်းမှာနေထိုင်သူတွေအထူးသတိထားကြဖို့ဘိုးစလာကထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းအထက်ပိုင်းဟ ோம் လင်းမြို့ရင်းနှီးမြို့နေတဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းပေးပို့ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ဆက်သွယ်မေးမြန်းခန်း စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။ VOA American အသံရဲ့2024ခုနှစ်ဇူလိုင်လ10ရက်တနင်္လာညကျန်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews.com/join.lo/chase.ya.ba.shin မင်္ဂလာ ညချမ်းပါ တော်ရရှင်များရှင် VOA မြန်မာပိုင်းရဲ့ 2024 ခုနှစ်ဇူလိုင်လ 10ရက်တနင်္လာ ညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည 9:00 နာရီကနေ 10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။ မြန်မာနိုင်ငံမှာတကြောပြန်တစ်တုံညာနှစ်ခွန်ဆစ်စင်ရေးပြန်ပြီးတော့ဆင်နွှဲလာတဲ့အတွက်စစ်ကောင်စီဟာတရုတ်နယ်ဇက်ကနေမန္တလေးအထိလမ်းကြောင်းတစ်လျှောက်လုံးလက်လွတ်ရမယ့်အနေအထားကိုရောက်နေပါပြီလို့အမေရိကန်ငြိမ်းချမ်းရေးသိပ္ပံ USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကတုံ့တက်ပါတယ်။မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကို VOA မြန်မာပိုင်းကကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်။
Ongoing fighting has been brought PDF forces
PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုဆိုရင်မန္တလေးဒုတိယအခြေစုံမန္တလေးမြို့နယ်မိုင်အနည်းငယ်ပေါ်တဲ့အထိရောက်လာစေတာကိုတွေ့ရပါတယ်ဗျ။အခုအရှိတ်တက်နေတဲ့ဒီစစ်စင်တွေက
I would say that it's really more of the same trajectory and that you're seeing the military regime.
ဒီနေ့ပုံစံတစ်ခုကိုမြင်နေရတယ်လို့ပြောရပါမယ်။စစ်ကောင်စီကတိုင်းပြည်ရဲ့အရေးပါတဲ့နေရာတွေကိုဆုံးရှုံးနေရတာကိုမြင်နေရပါတယ်။ဒီတစ်ခါတော့ရှမ်းမြောက်မှာပါအခုစစ်စင်ရေးလက်ရှိအခြေအနေကတရုတ်နယ်ဇက်ချင်းရွှေဟော်ကနေမန္တလေးအထိကုန်သွယ်ရေးစင်းကြံလမ်းမကြီးတစ်ခုလုံးကိုလက်လွတ်လိုက်ရနိုင်တဲ့ရလက်မျိုးထွက်သွားနိုင်ပါတယ်။ ပြီးခဲ့တဲ့လပိုင်းတွေမှာကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်ဖို့တရုတ်နိုင်ငံကဖိအားပေးနေတာပါ။အဲ့ဒီချိန်တုန်းကစစ်ကောင်စီတပ်ဟာစင်းကြံလမ်းကြောင်းတစ်လျှောက်ကရေးကြီးတဲ့နေရာတစ်ခုကိုချေကုတ်ယူထားနိုင်စေလို့ပြောလို့ရပါတယ်။အခုစစ်စင်ရေးပထမဆယ်ရက်လောက်အတွင်းမှာလည်းစင်းကြံလမ်းတစ်လျှောက်ကနောက်ထပ်အဓိကမြို့တွေလက်လွတ်ခဲ့ရပြီးပါပြီ။ဒါရှုမြို့လည်းကျသွားနိုင်တဲ့အနေအထားမြင
ောင်ဖွဲ့တွေကအင်တန်ကိုသတိထားပြီးတော့ဒါကခန်းစစ်စစ်စင်တာဆိုတဲ့သဘောမျိုးပုံဖော်ဖို့ကြိုးစားပါတယ်သူတို့ဖြင့် MNDAA ကိုကန့်တက်ဆိုရင်တည်တာပါတယ်သူတို့ကတိတ်မကြခင်ကမှတရုတ်ကတဆင်အင်တာနက်နဲ့လျှက်စင်မီတွေသူတို့ဒေသမှာရအောင်ပြန်လုပ်ထားနိုင်တာပေါ့သူတို့ကဟိုက်ကင်သဘောတူညီချက်ကိုချိုးဖောက်သူဆိုတဲ့အမြင်မျိုးအဖြစ်မခံလို့ကြပါဘူးဒါကြောင့်ခန်းစစ်စစ်စင်ရေးကိုပဲလိုလားပါတယ် MNDAA ပါလာတာကသူတို့ရဲ့အမာခံနေရာတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေစစ်ဖက်အရက်ဖက်ထိခိုက်သေးဆုံးမှုတွေဖြစ်လာပြီးမှာပါအဲကြမှာပေါ်ပေါ်ထင်ထင်နဲ့ဝင်လာပြီးတော့လာရှုတိုက်ပွဲမှာပါလာတာပါပြောရရင်တော့ကျွန်တော်အထင်စစ်ကောင်စီရှမ်းမြောက်ကိုထိန်းချုပ်နိုင်မှုပို့ပြီးတော့ဆုံးရှုံးလာမယ်။မန္တလေးဒေသတော်ကအထီးဆောင်ဖြစ်လာနိုင်ပါလိမ့်မယ်။
Myanmar military regime lose more control over northern Shan state, even stemming down into Mandalay region.
Do you see the scenario of China are likely to intervene?
ဟုတ်ကဲ့မြောင်ဒီအချိန်လေးမှာတရုတ်ကဝင်တားမဲ့အနေအထားမျိုးမြင်ရလားဗျဘာလို့လဲဆိုတော့သမဟောင်းအသိစင်ရဲ့တရုတ်ခီးစင်မှာအနာသိစစ်ကောင်းဆောင်ကတရုတ်ကောင်းဆောင်ပိုင်းကိုသူဖြစ်မြောက်ပိုင်းဖွဲ့တွေကိုဒိစက်တားပေးဖို့သတင်းစကားပါလာမျိုးဖြစ်နိုင်တယ်လို့ဂျစ်စတာဝါကူတလုံးမှာပြောထားတာရှိပါတယ်ဘာကြောင့်လဲဆိုတော့ဥစားနေပါလေဗျ The Northern Alliance What leads you to this assessment
You know I mean I think on the first part of the question regarding whether there would be stronger Chinese intervention
ကမှတရုတ်ရဲ့ဆွဖတ်မှုပူအားကောင်းလာမလားဆိုတဲ့ပထမမေးခွန်းအတွက်ကတော့ကျွန်တော်ထင်ပါတယ်ရှင်းရှင်းပြောရရင်လွန်ခဲ့တဲ့လပိုင်းတွေကိုပြန်ကြည့်မယ်ဆိုရင်တရုတ်ကဟိုက်ကင်အပြစ်ခတ်ရစေးရေးသဘောတူညီချက်တွေကိုလိုက်နာစေရုံသာမကပဲသဘောတူညီချက်ကိုအဆင့်မြင့်ဖို့တောင်းအားပေးကြတာပါစုဖွဲ့တွေကြားကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်နိုင်တဲ့အထိတဆင့်တက်ဖို့လိုလားနေတာပါ ဒါပေမဲ့ဒါကမအောင်မြင်ခဲ့ပါဘူးအဲ့ဒီဆွေးနွေးပွဲတွေကမိလာတို့ကပြတ်သွားခဲ့ပါတယ်ဒီတော့လည်းတရုတ်ဘက်ကမြန်မာစစ်ကောင်စီကိုအပြစ်ဖို့ပါတယ်ဘာလို့လဲဆိုတော့ဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးပေါ်ပေါ်ထင်ထင်ပဲစီးရီးအရာပြန်လည်စုဖွဲ့ဖို့လုပ်ခဲ့တယ်လာရှိုးတဝိုင်းမှာအတင်းအဓမ္မစစ်မှုထမ်းဆင့်ခေါ်ထားတဲ့တပ်သားတွေနဲ့အင်အားဖြည့်ခဲ့တယ်အဝေးထိန်ဒရုန်းတိုက်ခိုက်ရေးအဖွဲ့တွေဖွဲ့တယ်အကင်းသဘောတူချက်ကိုချိုးဖောက်ပြီးတော့ TNLA တန်းတပ်ဖွဲ့နေရာတွေမှာသွေးရိုးဆန်းတဲ့အနေနဲ့တိုက်ပွဲအသေးစားလေးတွေဖော်ဆောင်တယ်။ဒါကြောင့်စစ်ကောင်စီကတရုတ်နဲ့သဘောတူထားတာကိုချိုးဖောက်နေတယ်ဆိုပြီး TNLA ကအကြောင်းပြလာနိုင်တာပါ။မိလာဆွေးနွေးပွဲတွေအထိစစ်ကောင်စီကလိုက်လျောပေးလို့တဲ့အရေးရောမပြပါဘူး။ညီနောင်မမိတ်အဖွဲ့တွေပေါ်တာစစ်ကောင်စီကပူပူပြီးတာဖိအားတွေပေးခဲ့တာတွေ့ရမှာပါ။ဒါကြောင့်ဒီဆွေးနွေးပွဲမှာဒီဘက်ကတိသွားတယ်ညီတော်မဟာမိတ်တွေကိုလိုက်လို့ပြေးကျင်တဲ့ဆန္ဒမျိုးစစ်တပ်မှာမရှိဘူးဆိုတာကအဓိကအတားအဆီးဖြစ်နေတယ်ဆိုတာကိုတိသွားပါတယ်ဆွေးနွေးပွဲမှာအောင်မြင်တာလည်းဒါကြောင့်ပါပဲအဲ့ဒါတွေပြီးမှညီတော်အဖွဲ့ကိုပို့ပြီးတော့ရန်လိုတဲ့လောက်ရက်တွေစစ်တပ်ကလှုပ်လာပါတယ်ဒါကိုဒီဘက်ကလည်းစောင့်ကြည့်နေတယ်ဆိုတာသိကြပါတယ်ဒီတော့တရုတ်ရဲ့ယဉ်မှန်းချက်ကကုန်သွယ်မှုကိုပြန်လည်စတင်ဖို့ဆိုရင်ဘာတွေဖြစ်လာဖို့လိုမလဲအဆုံးမှာတော့ညီတော်အဖွဲ့ကယုံကြည်လက်ခံနိုင်လောက်တဲ့လိုက်လုံမှုတချို့စစ်တပ်ကပေးလာမှဖြစ်မှာပါဒါကလည်းမလွဲပါဘူးဒီနေထားမှာတရုတ်ကမြေပြင်မှာစစ်တပ်ကိုနောက်ပြန်တိုက်ထုတ်နိုင်ဖို့ညီနောင်အဖွဲ့တွေစစ်စင်ရေးလုပ်ဖို့ခွင့်ပြုပေးလိုက်ပါတယ်။ဒါမှသာမြန်မာစစ်တပ်ကိုစကားပြောရင်ဟေ့ဒီမှာကြည့်ခင်ဗျားတို့ဒီနေမျိုးတွေကိုထိန်းထားနိုင်တဲ့စီရေးဆွမ်းဆောင်ရည်မရှိဘူးလို့ပြောပြီးစွန့်နပွဲစကားဝန်းတွေမှာအောင်မြင်မှုရစေမယ့်ဇုံတရားအဖြေကိုရလာနိုင်မယ်လို့တရုတ်ကယူဆထားပါတယ်။စစ်ကောင်စီဘက်ကကြည့်ရင်တော့ပြင်ဆင်တာတချို့လုပ်ခဲ့တာကိုတွေ့ရပါတယ်။တပ်သားတွေခေါ်ယူတာဒရုန်းဆွမ်းရည်တွေတိစောက်တာတွေလုပ်ပါတယ်အဲ့မဲ့ဒါကဘာမှမပြောင်းလဲစေခဲ့ပါဘူးညီနောင်ဖွဲ့တွေကပဲတနေရာပြီးတနေရာချီတက်သိမ့်ပိုက်နေတာပါအခုဆိုရင်စစ်တပ်ကအရေးကြီးအသေးအံဖြစ်လာပြီးတော့သူတို့ဖြင့်တရုတ်ကအရင်စစ်တပ်ခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်တို့ဗိုလ်ချုပ်ကြီးတန်းရွှေတို့ ਨੇ ထိတွေ့ဆက်ဆံလာပါလေဒါကစစ်တပ်ကိုတရုတ်ကအချက်ပြတာပါဗိုလ်ချုပ်ကြီးမရောက်လာရင်တိုင်းပြည်ကိုတွန်းပို့နေတဲ့လမ်းကြောင်းအပေါ်တရုတ်ရဲ့စိုးရိမ်မှုတွေတိုးလာစေပါလေဒီတော့တစ်ဖက်ကကြည့်ရင်တရုတ်ကစစ်တပ်ကိုပြုပြင်ပြောင်းလဲရေးစတင်ဖို့ပြောင်းလဲတချို့လုပ်ဖို့အချက်ပြနေတာပါနောက်တစ်ဖက်မှာကြာရင်လည်းဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကတရုတ်ဘက်ကိုစီးပွားရေးရလိုက်လျောပေးမှုတွေလုပ်ပြီးအပေးအယူဖြစ်နေတရုတ်စီကအကူအညီထောက်ပံ့ပေးမှုတွေပိုရဖို့ကြိုးစားပါတယ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့လက်တလောသတင်းစကားကတော့မြစ်ဆုံရေကာတာစီမံကိန်းပါပဲသူကစီးပွားရေးရလိုက်လျောမှုတွေပေးပြီးတရုတ်စီကဗျူဟာမြောင်းထောက်ခံပံ့ပိုးပေးမှုရဖို့လဲထပ်လုပ်ချင်တယ် to give some additional support
to the Myanmar military strategically.Based on your analysis, how do you see this Operation 1027 Phase 2?
Okay, Jisindawa Lila Thaja Iya Suya Sisin Iriya Nikone Shinne Sama Suya Lurie Phila Nenge Lu Myanmar Le Mya.
Yeah, no, I mean, I think the first thing that we're already seeing is that the military regime's efforts to turn things around on the battlefield.
But Amar Chak Garo Kuku Be Mye Nya La Ga Sikong Si Ha Simi Myanmar Atasi Pyan Ya Bu Atin Arama Tata Tit Su Saung Ga Da.ဒီပညာသစ်တွေပေါက်ထဲကိုကြိုးပမ်းတာတွေမအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ်ဒီပထမစနစ်ရအတွင်းမှာအရာကိုရှင်းရှင်းလင်းလင်းမြင်နေရပါတယ်ပြီးခဲ့တဲ့လပိုင်းတွေကိုညီတော်မဟာမိတ်အဖွဲ့ကပုံပြီးကြိုးရှိရှိသုံးချနိုင်ခဲ့ပါတယ်သူတို့တင်ထားတဲ့ဒေသတွေမှာအုပ်ချုပ်မှုခိုင်မာတည်ဆောက်ထားနိုင်ခဲ့ပါတယ်ပိုအင်အားတောင့်တင်းလာပါတယ်လူလူကိုဝန်ဆောင်မှုတွေပိုပေးနိုင်ပါတယ်တစ်ဖက်မှာတော့စစ်ကောင်စီကဘာလုပ်လဲဆိုရင်လူတွေကိုအတင်းစစ်မှုထမ်းဆင့်ခေါ်တယ်လမ်းတွေပေါ်မှာမရမကဖမ်းခေါ်တယ်ပို့ပြီးတော့အကျင့်ပြတ်မှုတွေဖြစ်လာပါတယ်လူတွေကလက်ထိုးရပါတယ်စစ်သားတွေအစုဆောင်မခံရအောင်ငွေညစ်ခံရပါတယ်ဒါကစစ်မြေမှာအခြေအနေကိုထိရောက်မှုရှိရှိပြောင်းလဲနိုင်ဖို့အလုပ်မဖြစ်စေပါဘူးနောက်ထပ်တစ်ချက်ကစီးပွားရေးအခြေအနေကလည်းအရေးပေါ်ဖြစ်နေပါတယ်စစ်ကောင်စီကစစ်ကြောင်းနဲ့ကိုစီးပွားရေးကြဆင်းအောင်လုပ်နေပါတယ်စီးပွားရေးကြတဲမှုကိုလူလူပေါ်လက်နက်တစ်ခုတစ်ဖွဲအသုံးပြုနေပါတယ်သူတို့ထိန်းချုပ်နိုင်ဖို့လူလူအနေနဲ့မဖြစ်မနေအနေထားမှာသူတို့လက်ခံဖို့စီးပွားရေးကိုအသုံးချနေပါတယ်ဒါပေမဲ့တစ်ဖက်မှာလည်းစီးပွားရေးကိုတလွဲကင်တွယ်နေတာကစစ်ကောင်စီရှေ့ဆက်နိုင်ရေးအတွက်လည်းအထိနာစီမှာပါငွေကြေးပေးဖို့ကိစ္စတွေမှာပြဿနာမျိုးစုံတက်ပါမယ်ခိုင်မာတဲ့ငွေကြေးတွေကိုရယူနိုင်ဖို့ကိုခတ်လာပါမယ်နောက်ဆုံးမှာစစ်ပွဲမှာကျူးလွန်မှုတွေလုပ်ဖို့တော့မှတိတိကျကျကိုခတ်ခဲရနေရင်ဆိုင်လာရဖို့ရှိပါတယ်။ဒီနေရာမှာတရုတ်နိုင်ငံခန့်ကဏ္ဍကပါလာပြန်ပါတယ်။အခိုင်အမာကချင်မှာရှမ်းမြောက်မှာပူပြီးတော့နေမျိုးတွေဆုံးရှုံးလာနေရင်ဘေကွန်ထုတ်လာရမှာကစစ်ဆိုးရရဲ့အသုံးဝင်မှုတန်ဖိုးကဘာလဲဆိုတော့စီမံကိန်းကြီးတွေကိုလမ်းဖွင့်မပေးနိုင်ဘူး၊ကုန်သွယ်ရေးမလုပ်နိုင်ဘူး၊နိုင်ငံဖျက်ကျော်ရာဇဝမှုတွေမနှိမ်နင်းနိုင်ဘူးဆိုရင်ဘာလို့သုံးဝင်အောင်လဲဒါကနေဆက်မှာစီးပွားကောင်းကောင်းမလုပ်နိုင်လို့စိတ်မရှိဖြစ်နေပြီဖြစ်တဲ့အနီးအနားကတိုင်းပြည်တွေအားလုံးကသူတို့တွေအရေးပါတဲ့အိမ်နီးချင်းတိုင်းပြည်နဲ့ပုံမှန်အခြေအနေဆက်ဆံရေးပြန်ဖြစ်ဖို့စစ်ကောင်စီရဲ့ရည်တည်မှုကိုမေခွန်းထုတ်လာကြပါ
Economic activity and to have normal relationships with an important neighbor
ဒါကတော့ဒီအမေရိကန်ညဉ့်ညံ့ရေးသိပ္ပံ USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကိုတကြောပြန်1320ဆစ်စင်ရေးအလားအလာအကြောင်းကိုငင်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်လူမှုရှုခေးမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစံစည်းနှုန်းကိုထိန်းချုပ်ကန့်သတ်တဲ့ဤသူစီးပွားရေးသုံးတဲ့ဓာတ်မြေဩဇာဈေးနှုန်းတွေကိုလည်းသတ်မှတ်ရည်ညွှန်းဆေးနဲ့ရောင်းချနေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့တော့တက်ရောက်မှုမရှိပါဘူးလမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာဓာတ်မြေဩဇာအသုံးပြုနိုင်မှုရော့ကျစေပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
မြန်မာနိုင်ငံမှာအကြီးကစဘာစီကောင်းတာကြောင့်2023ခုနှစ်မိုးရသည့်စိုက်ပျိုးရသည့်အတွင်းမြေဩဇာအသုံးပြုမှုတိုးလာကြောင်းနိုင်ငံတကာဆန္ဒရိက္ခာမူဝါဒ Institute IFPRI ကဖော်ပြပါတယ်ဒါပေမဲ့အခု2024စိုက်ပျိုးရသည်မှာတော့ပြည်ရင်းစံစည်းကွက်မှာတတ်မှတ်ဈေးနှုန်းနဲ့ရောင်းချဖို့စစ်ကောင်စီကဖိအားပေးဆောင်ရွက်လာတဲ့ဤသူစိုက်ပျိုးရေးသုံးဓာတ်မြေဩဇာကိုလည်းတတ်မှတ်ဈေးနှုန်းနဲ့ရောင်းချလာပါတယ်ဒါပေမဲ့ရန်ကုန်တတ်မှတ်ဈေးနှုန်းသာဖြစ်ပြီးတခြားဒေသတွေမှာတော့တတ်မှတ်ဈေးနှုန်းမှာတည်ယူပို့ဆောင်ရေးဈေးစကထပ်ပေါင်းပြီးဈေးနှုန်းပြောင်းလဲနိုင်တယ်လို့မြန်မာနိုင်ငံမြေဩဇာမျိုးစေ့နှင့်စိုက်ပျိုးရေးဆေးလုပ်ငန်းရှင်များအသင်းကဇွန်လ24ရက်နေ့မှာထုတ်ပြန်ပါတယ်။စကိုင်းတိုင်းတွင်းကတော်လန်ရေးတပ်ဖွဲ့တွေထိ ंछ ုပ်ရာကလေးဒေသတဝိုင်းမှာတော့ဓာတ်မြေဩဇာအသုံးပြုမှုနဲ့ပါကြောင်းဒေသခံကိုအောင်ဆန်းလင်းက VOA ကိုပြောပါတယ်။
ဒီတော်လိုင်းစပြီးကလေးကအချိန်ရေးပြေးရနိုင်တဲ့တင်းကျင်ပါလေတင်းရမယ်ဆိုတော့စိတ်ခံနဲ့လုခဲ့ကြတာကျွန်တော်တို့3ရက်4ရက်လောက်ရှိနေပြီပေါ့နော်အဲ့ဒီကာလတခြားကတော့ကျွန်တော်တန်းမြောတာလည်းထူးထူးကဲကဲမလိုက်ဘူးပေါ့ဒုတိယအဆင့်တော့ရှော့ပြီးတော့ဟိုစိတ်ကိုရှော့ပြီးတော့လုံကြတဲ့သဘောပါပဲဒါပေမဲ့အဲ့ဒီရှော့ပြီးလုတဲ့အနေကားမှာတောင်းရင်ဒီဒါတွင်ဝန်စာပြီးတော့ပြီးတော့ရှိနေတယ်ပဲပေါ့ကျွန်တော်လည်းဒီကအရင်ကလို190မထွက်တော့ရင်လည်း60လောက် 50 လောက်ကတော့မှန်တမ်းထွက်နေသေးတဲ့အနေအထားအဲ့လိုထွက်အောင်လဲကျွန်တော်တို့ဓာတ်မြောစာပေါ်ဆိုမင်းသိခိုးရမလို့ဘူးเนาะဒါကြောင့်ဓာတ်မြောစာဒီကအကြီးကြီးမရှိဘူးစိတ်တော့မဖြစ်ခိုက်ဘူးတချို့တက်နိုင်လို့အဲကျေကျပတ်ကြတာလည်းရှိတယ်အဲသူတို့လက်လျားမိတဲ့အနေအထားမျိုးလည်းရှိနေတယ်ကော
လက်ရှိမှာတော့ရန်ကုန်မှာယူရီးယားမြေဩဇာ50ကီလိုတအိတ်ကို9,300ကျပ်နှုန်းနဲ့ရောင်းချပေးမယ်။တခြားသောပစ္စည်းတွေနဲ့တွဲဖက်ဝယ်ယူရတယ်လို့ရန်ကုန်ကလေယာစိုက်ပျိုးရေးလုပ်ငန်းရှင်တချို့ကပြောပါတယ်။2023မိုးရာသီအတွက်စိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေရရှိနိုင်မှုနဲ့အသုံးပြုနိုင်မှုပတ်သက်ပြီး2024ခုနှစ်ဇန်နဝါရီလ22ရက်နေ့ကနေမတ်လ9ရက်နေ့အထိလေသမား4663ဦးကို IFPRI ကစစ်တမ်းကောက်ယူခဲ့တာပါ2023ခုနှစ်မိုးရသည့်စိုက်ပျိုးရသည့်အတွင်းမျိုးစာအသုံးပြုမှုတိုးလာကြောင်း2022ခုနှစ်မိုးစဘာကာလနှင့်ရှင်ရင်မျိုးစာအသုံးပြုမှုကတေအကကို54ကီလိုဂရမ်ကနေ66ကီလိုဂရမ်အထိတိုးပြီးတော့သုံးလာတယ်လို့စစ်တမ်းကဖော်ပြပါတယ်ဒေတာအလိုက်မျိုးစာအသုံးပြုဖို့လိုအပ်ချက်ကကွာခြားတဲ့အကြောင်းစိုက်ပျိုးရေးသမားတွေကပြောကြပါတယ်ဧရာဝတီတိုင်းလူမြင်းနုကျွန်းဒေသတွေမှာတော့ဓာတ်မြေဩဇာသုံးဖို့မလိုဘူးလို့လည်းသူတို့ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့ပြည်မနဲ့ကုန်သွယ်ရေးကအများစုဖြတ်တောက်နေတာပါ။ဒါပေမဲ့ဒေသတွင်မှာတော့စံဝယ်ယူရရှိမှုကအခက်အခဲမရှိဘူးလို့ရခိုင်ဒေသကံဦးထွန်းကြီးက VOA ကိုပြောပါတယ်။
ရခိုင်မှာကကုန်းနဲ့နှစ်ကတိကဒီဆန်ရွယ်ကိုဒီအပြင်ထောက်တာကိုထိန်းထားလိုက်တော့လေအဲဆန်ရွယ်ကဒီရခိုင်ပြည်အပြင်ဘက်ကိုတိုက်မရောက်ဖြစ်ဘူးပေါ့မရောက်ဖြစ်တဲ့အခါကျတော့ဒီရခိုင်ပြည်အတွက်လုံလောက်တဲ့ဆန်ကတော့ရှိပါလေ
တော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ရာကလေးနဲ့ရောဒေသဘက်မှာလဲဒေသရင်းဆန်လုံလောက်မှုရှိနေတဲ့အနေအထားလို့ဒေသကအကူအညီပေးရေးဆောင်ရွက်နေတဲ့ကိုအောင်ဆန်းလင်းကပြောပါတယ်
အာစောကလေးကကျွန်တော်တို့ပေါ်ချိန်ကလေးကအကယ်၍အမျိုးပေါ်မှာမြို့ပြဖြစ်စီရင်းများစခဲ့ရင်ရှောင်းလာမဲ့ဖြစ်ဆောင်ပြီးတွေးနိုင်အောင်ဆိုပြီးမှကျွန်တော်တို့ရာထားပြီးတော့တောင်ပိုင်းဒေသပေါ့နော်ဒါဆန်စပါးတွေမြို့ပေါ်လွတ်လွတ်လပ်ပြီးပို့ရောင်းတာမျိုးကိုတားခဲ့တယ်ပေါ့နော်ဒါတရားဝင်တော့ခုရောင်းခွင့်မရှိဘူးပေါ့အဲ့လိုလေးလုပ်ထားခဲ့တာပါဒါပေမဲ့သူတို့မျိုးနဲ့တော့ထွက်တာဒီတော့ရှိမှာပေါ့ကျွန်တော်တို့လမ်းလမ်းမမြင်တာဖြစ်တယ်ဒါပေမဲ့ပြောချင်တာကအဲ့ဒီကလေးကဈေးကလည်းထူးပြီးတော့ကျတယ်ပြီးတော့မရှိဘူး။ကျွန်တော်တို့ပုံမှန်စံတစ်ပါးဈေးနှုန်းနဲ့ပဲရှိပါ။ဒီကဒေတာတွေငန်းစာလို့ပြောပြလို့ရှိတဲ့အနေထားပါ
။ဒ ဒါပေမဲ့နေမြေစွန့်မှုနိုင်မှုအခြေအနေကြောင့်ဒီနေ့စိုက်ပျိုးရာသီအတွင်းစေရေရရှိမှုကအဟန့်အတားဖြစ်စေတယ်လို့ကိုအောင်ဆန်းလင်းကပြောပါတယ်။အဲ
ကလေးနဲ့ခံတော်ချာကအာပြူနဲ့ဒီဒေါ်လာရေးဒီသမားတွေနဲ့စွန့်မှုဧရိယာကြားနေရေပြောလို့ရပါဘူး။အဲနေမြေကူတော့စွန့်ထားနေကြအဲ့ခက်တာညောင်းကြီးညောင်းကြီးပေါ်ကျွန်တော်တို့မိုးရွာပြီဆိုတစ်နှစ်တစ်နှစ်ရေဒီကြီးလာကောင်းကောင်းကြီးကရင်ညောင်းဆဲတာလို့ရင်ညောင်းလိုက်တာတော့ပောက်တာကျူတာဖွာတာလို့လုပ်ကြတယ်ဒီနေ့အဲ့လိုသွားလို့နေနေရမှာသူတို့ရဲ့နောက်ဆက်မှုကြီးရှိနေတာ
လေထွန်ဆက်စိုက်ပျိုးရိတ်သိမ်းဆက်ဆက်မှုဝန်ဆောင်မှုတွေအသုံးပြုနိုင်မှုက2022ခုနှစ်ကအခြေအနေနဲ့ဒန်းတူလောက်ရှိပေမဲ့2023ခုနှစ်အတွင်းမှာတော့ကုန်ကျစရိတ်ကအလွန်အမင်းတိုးလာတယ်လို့နိုင်ငံတကာစက်နယ်ရိတ်ခါမူဝါဒ Institute IFPRI ရဲ့အစီရင်ခံစာကထောက်ပြပါတယ်ဆက်နဲ့ထွန်ရက်ခဟာဆိုရင်တေအခကို6000ကျပ်အထိရောက်လာပြီးဒါဆိုရင်40နှစ်ရာခိုင်နှုန်းအထိတိုးလာတာလို့လည်းစစ်တမ်းကဖော်ပြပါဗျ။မျိုးကောင်မျိုးသန့်အသုံးပြုနိုင်မှုက2023ခုနှစ်အတွင်းနိုင်ငံတော်မှာ56ရာခိုင်နှုန်းကနေ61ရာခိုင်နှုန်းအထိတိုးလာတယ်ဆိုပေမဲ့ပြည်ပခဒေသတွေမှာတော့ရော့ကျခဲ့ကြောင်းလည်းအစီရင်ခံစာကထောက်ပြပါဗျ။လေယာလုံတာငှက်ရန်ကဟာ2023ခုနှစ်ကတဦးကို9000နီးပါးရှိခဲ့တယ်လို့အစိုးရကစကဖော်ပြပါတယ်။ဒါပေမဲ့လက်ရှိမှာတော့ရန်ကုန်မှာလေယာလုံတာကဇင်းနှုန်းကတဦးကို12000ကနေ10000ခွဲအထိရှိနေပြီးနေရီမှာတော့10000ကျော်ဈေးပေါက်တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းရှင်တွေကပြောကြပါတယ
်။မတ်တန်ဂီဒီမတ်တင်ကြီးထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကြံဖိုင်ခရိုင်ထဲကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ကျောင်းဖွင့်နေထားပါတယ်ကလေးငယ်တွေကဒုက္ခသည်တွေဖြစ်နေပေမဲ့ပညာရေးအဆက်ပြတ်မသွားအောင်လို့ကျောင်းဖွင့်ပေးတာနဲ့ပတ်သက်လို့ Hope for Tomorrow အဖွဲ့ကိုတည်ထောင်သူ Justin Town ကိုမဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်
။မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တွေကဒုက္ခသည်စခန်းတစ်ခုမှာ American အခြေစိုက်ပညာရေးပရဟိတအဖွဲ့ဖြစ်တဲ့ Hope for Tomorrow ကမူလရန်ကျောင်းတစ်ခုဖွင့်ထားပါတယ်။ကျန်ဖိုက်ခရိုင်ဇိုသေးကျေးရွာရဲ့မှာမူဂျိုကနေပြီးတော့မှ9ရက်ထိပညာသင်ကြားပေးနေတဲ့အကြောင်းဖြစ်ပါတယ်။အဲဒါကြောင့်ဒီကျောင်းဖြစ်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရသလဲဘယ်လိုဘာသာရပ်တွေကိုသင်ကြားပေးနေသလဲဆိုတာကို Hope for Tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ
်။လွန်ခဲ့တဲ့တစ်နှစ်တုန်းကကျွန်တော်အဲ့ဒီမီဇိုရမ်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်။အဲ့ဒီသွားတဲ့ချိန်မှာစပြမတ်ဆက်ဆူရဲဟိုကမ့်တနေရာမှာသူတို့လူ200ကျော်ရှိတယ်။မြန်မာပြည်နေစစ်ပီးချောင်းနေပေါ့နော်။200ကျော်ရှိတယ်။အဲ့ဒီထဲမှာကလေးလူငယ်တွေက50ကျော်ရှိတယ်။ဆိုတော့အဲ့ဒီနေမှာကျွန်တော်သွားရောက်တဲ့ချိန်မှာဖခင်တရားဝါကျွန်တော်ပြောရပေါ့နော်။သူကသူ့ရဲ့သမီးအားခုဆိုလို့ရှိရင်တော့ခုနှစ်နှစ်ကျော်နေပြီ။ဒါပေမဲ့အဲ့ဒီခုနှစ်နှစ်သမီးလေးကကာကြီးကခွေးလည်းမဖတ်တတ်ဘူး။1 2 3လည်းမကောင့်တတ်ဘူး။ ABC လည်းမဖတ်တတ်ဘူးပေါ့နော်အဲ့တော့ကြောင့်သူအရန်စိတ်ပူတဲ့အကြောင်းကိုကျွန်တော်ပြောတယ်ဆိုတော့ကျွန်တော်မိတယ်အော် DP နယ်မှာသူတို့ကြောင်းတက်ခွင့်ရှိတယ်မလားဒီအစိုးရနေပေါ့နော်ကြောင်းတက်ခွင့်ပြီးတယ်မလားလို့မိတဲ့ချိန်မှာသူတို့ကတက်ခွင့်တော့ရှိတယ်သူတို့ကအရန်မြို့နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့ကြောင်းမတက်နိုင်ဘူး3နှစ်နေပါရှိနေပြီ COVID နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောတယ်ပေါ့နော် so at that moment I don't know how to feel you knowကျွန်တော်မြန် US မှာစာရောက်တဲ့ချိန်မှာလည်းအရန်ဒုက္ခတွေရှိအကြီးကြီးမားမားကြုံခဲ့တယ်လीเนาะဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတကူမှမပါဘဲနဲ့သူတို့ရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့နော်ဒီလိုမျိုးပညာရေးမတင်ရဘဲနဲ့သူများနိုင်ငံမှာနေတဲ့အရာကိုကျွန်တော်သွားတွေ့တဲ့ချိန်မှာ it broke my heart အရန်တို့စိတ်ထိခိုက်တယ်ပေါ့နော်အဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့နော်ကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလားနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချစ်ရတဲ့ဘူဒေါ်နင်းတန်ကင်လော့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတွေက3နှစ်ရှိတော့မယ်ကြောင်းမှာ တက်နိုင်တာပေါ့နော်အဲ့အတွက်ကြောင့်ကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်မြန်လန်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ်2023 April လနေ့အခုကြောင်းစတက်ပါပြီတို့ကြောင်းမတက်တာ3နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်ဘယ်လိုပြောမလဲအရင် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်သောက်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခသည်တွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာကိုဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေအတွက်နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပြီးချင်တဲ့ဟာနဲ့သူတို့တင်ဖူလူတဲ့ requirement တွေကနည်းနည်းအခက်အခဲကြုံတဲ့အချိန်ရှိရပေါ့နော်။ဘာလို့ဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲသင်ချင်တယ်၊မြန်မာစာလဲထည့်ချင်တယ်ပေါ့နော်။အဲ့ဒါတော့နည်းနည်းအခက်အခဲတော့ရှိတယ်။ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတော်တော်ကိစ္စမရှိဘူး။ဥပမာလိုလဲနားလေတယ်။ချင်းလိုလဲနားလေတယ်။မီဇိုလူရဲ့အိန္ဒိယဟင်ဒီဒီလေရောပြတော့ပေါ့နော်တင်ကြနည်းနည်းတို့တို့ဦးနောက်တော့ရှုပ်မယ်ပေါ့နော်ဒါပေမဲ့ကလေးတွေဆိုတော့စင်ပြီးပါတယ်တကယ်အကြောင်းပုံမှန်လို့လုပ်တဲ့ခါကျတော့နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အလုံးစူးစမ်းကြတဲ့ဆရာဆရာမတွေလည်း they work double and working real hard ဆိုတော့အရင်စင်ပြီးပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကြောင်းမှာမူဂျိုကနေပြတော့မှ9ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆိုးပြောတဲ့ curriculum တင်ယောကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့တင်ယောကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင်
။အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ် requirement ဆိုတော့အိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ်ကလေးတွေတော့မြန်မာစာထည့်တယ်ပြင်ချင်းပါတာလည်းထည့်တယ်ပြီးလို့ရှိရင်ဒီက US မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်တို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်မြန်မာပြည်မှာတိတ်မသုံးသေးတဲ့ဟာအိန္ဒိယမှာတိတ်မသုံးပြီးသေးတဲ့ဟာတွေကိုထည့်ပြီးတော့ပေါ့နော်အကောင်းဆုံးဘာသာရပ်ဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်တို့နေတဲ့နေရာကတော့ဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပင်ရာရေးနဲ့ပတ်သက်လာပြီဆိုလို့ရှိရင်ဘာနဲ့မှဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်တို့အကောင်းဆုံးအခွင့်အရေးပေးခြင်းလို့ဒီအိန္ဒိယဖက်ဒရယ်ကာရီကူလမ် US ဖက်ဒရယ်ကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့သင်ပေးပါတယ်ခင်ဗ
ျဒီအခုလက်ရှိမှာရောဒီကျောင်းမှာသင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှိရင်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလေး100ထီတော့ကျွန်တော်တို့accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကဘယ်လိုပြောမလဲ53ယောက်ရှိရဆိုတော့အားလုံးကတက်လို့ရတယ်ပေါ့နော်ဒါပေမဲ့တနေ့တည်း4နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ပြန်ပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခသည်တွေကိုအထူးကကူညီပေးနေတာကဒီဖယ်ရယ်အစိုးရချက်ကိုပြည်နယ်အစိုးရကကူညီပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်နယ်အစိုးရကအထူးကကူညီပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်နယ်ထဲမှာဒုက္ခသည်တွေအတွက်ကိုတင်ပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်နယ်အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင်
အဓိကဖြစ်ပေါ့နော်အဲ့ဒီ Champai District ရဲ့ပေါ့နော်ခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှိရင်ဆိုတော့ DC ပေါ့နော်အဲသူ DC ရဲ့ပြောလို့ရှိရင် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့နော် Young Mizo Association အဲ့ဒါသူတို့ ਨੇ ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်တာဖြစ်တယ်သူတို့ကနေလူလေသေးမရှိအောင်ပေါ့နော်အပက်ပက်နေကျွန်တော်တို့ကုငီပြီးတော့ကြောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျာ
အဲ့ဒီကျောင်းလည်းပတ်တဲ့ဈေးကကြတော့ရောဘယ်သူကအကုန်ခံပါလဲရှင
်အကယ်လီဖိုးနီးယားကျွန်တော်အကူနဲ့မှာပေါ့နော်ပီလင်ဒါနဲ့ဘူဒော့သင်ထံတို့ကအကုန်လုံးစပွန်ဆာလုပ်ပေးတယ်စကူးယူနီဖောမအစဖနတ်ဘောင်းဘီအင်ဂျီဗီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝအလကားနဲ့ကျွန်တော်တို့ပေးပါတယ်
American ပြည်တော်စု Indianapolis မြို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Khan ဖြစ်ပါတယ်ရှင်မြန်မာနိုင်ငံထဲမှာအချိန်နဲ့မတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနည်းကြရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါတယ်ရှင်ကျွန်မအစုမြတ်ပါပါ
မဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့ကိုရီးယားကျွန်းဆွဲမှာမိုးပြံပူပေါင်းနေလွတ်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုရှားဆွတ်ဆွဲမှုနဲ့ပတ်သက်တဲ့ပိုလီဂရက်ကိုတင်ပြပေးကြပါတယ်။အနောက်တိုင်းသတင်းဌာနတွေအနေနဲ့ကိုရီးယားကျွန်းဆွဲကမိုးပြံပူပေါင်းသတင်းတွေဖော်ပြတဲ့အခါမှာတော့မြောက်ကိုရီးယားဘက်ကလွတ်တင်လိုက်တဲ့ပူပေါင်းတွေအကြောင်းကိုပဲပြောပြီးတော့တောင်ကိုရီးယားဘက်ကလွတ်တဲ့ပူပေါင်းတွေရဲ့သတင်းကိုခြံလက်ထားတယ်လို့ရုရှားအစိုးရသတင်းတွေမှာဖော်ပြပါတယ်။ဒါဟုတ်ပါသလား။အသေးစိတ်ကိုအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မြောက်ကိုရီးယားဟာအမိုက်တွေထည့်ထားတဲ့မိုးပြံမှုပေါင်းတွေကိုတောင်ကိုရီးယားနိုင်ငံဘက်လွှင့်တင်လိုက်လို့ကိုရီးယားကျောဆွယ်တင်းမာမှုတွေပြန်မြင့်တက်လာမလားဆိုတဲ့စိုးရိမ်မှုတွေများနေပါတယ်။ဒီကြားထဲရုရှားအစိုးရသတင်းဌာနကဝင်ပြီးအနောက်သတင်းဌာနတွေကအဓိကနောက်ခံအကြောင်းရင်းကိုဖျောက်ထားပြီးတော့တောင်ကိုရီးယားကဝါရဖြန့်စာတွေရေးလွှတ်တဲ့မိုးပြံမှုပေါင်းကိစ္စတော့မပြောဘဲဒီအမိုက်ပူပေါင်းတွေကိုပဲအပြစ်တင်နေတယ်လို့ဆိုပါတယ်။ရုရှားအစိုးရဘိုင်းစပော့နစ်ဂလုပ်သတင်းဌာနကဖော်ပြရမှာမြောက်ကိုရီးယားအမိုက်ပူပေါင်းနှွင့်တင်တာနဲ့ပတ်သက်ရေးအနောက်နိုင်ငံတွေဌာနမြောက်ကိုရီးယားဟာအမိုက်တွေထည့်ထားတဲ့မိုးပြံပူပေါင်းတွေကိုတောင်ကိုရီးယားနိုင်ငံဘက်နှွင့်တင်လိုက်လို့ကိုရီးယားကျောဆွယ်တင်းမာမှုတွေပြန်မြင့်တက်လာမလားဆိုတဲ့စိုးရိမ်မှုတွေများနေပါတယ်။ဒီကြားထဲရုရှားအစိုးရသတင်းဌာနကဝင်ပြီးအနောက်သတင်းဌာနတွေကအဓိကနောက်ခံအကြောင်းရင်းကိုဖျောက်ထားပြီးတော့တောင်ကိုရီးယားကဝါရဖြန့်စာတွေရေးလွှတ်တဲ့မိုးပြံပူပေါင်းကိစ္စတော့မပြောဘဲဒီအမိုက်ပူပေါင်းတွေကိုပဲအပြစ်တင်နေတယ်လို့ဆိုပါတယ်။ရုရှားဆိုရပိုင်းစပော့နစ်ဂလုပ်သတင်းဌာနကဖော်ပြရမှာမြောက်ကိုရီးယားအမိုက်ပူပေါင်းနှွင့်တင်တာနဲ့ပတ်သက်ရင်အနောက်နိုင်ငံသတင်းဌာနတွေမဖော်ပြတာဆိုပြီးတော့လည်းသတင်းကြေညာပါတယ်။ဒါကထင်မြင်မှားအောင်လုပ်တာပါ။တမာကျန်းစာတွေ၊ဆေးဝါးတွေ၊ K-pop ဂီတာနဲ့ကိုရီးယားဇလံတွဲတွေပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုစော်ကားပြောဆိုတဲ့စာရွက်တွေကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေဘူပေါင်းတွေနဲ့လွှင့်ပို့နေတဲ့သတင်းတွေအနောက်တိုင်းသတင်းဌာနတွေကအကျယ်တဝန့်ဖော်ပြပါဗျ။ဒီလိုဝါရဖြန့်ပစ္စည်းတွေထက်ပြီးဘိုးပြံဘူပေါင်းတွေပို့လွှတ်နေတာကိုရီးယားစစ်ပွဲကအစပြုပြီးနှစ်ပေါင်းများစွာကြာပြီးဆိုပေမဲ့ Spark နဲ့သတင်းကတော့နှစ်ဖက်လုံးဒီလိုပဲအပြန်အလှန်ဝါရဖြန့်ကြတယ်ဆိုတာကိုချက်လှန့်ထားတာပါ။ဒါပေမဲ့မြောက်ကိုရီးယားဆိုရနဲ့မတူတာကတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေဟာဘူပေါင်းလွတ်တင်တာတွေဆက်လုပ်နေပေမဲ့တောင်ကိုရီးယားဆိုရကဒါတွေမလုပ်တော့တာဆယ်စုနှစ်နဲ့ချီကြာခဲ့ပါပြီ။ဒီလိုလုပ်တာကိုလည်းတောင်ကိုရီးယားဆိုရကရှော့ချနိုင်ဖို့လုပ်နေပြီးတော့မြောက်ကိုရီးယားဆိုရစက်ကြီးစာရွက်တွေပို့လို့ရင်ထောင်ချခံရမယ့်ပြစ်ဒဏ်ချမှတ်မယ်လို့2020ခုနှစ်မှာသတ်မှတ်လိုက်ပါတယ်။ဒါပေမဲ့2023ခုနှစ်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိရမယ်ဆိုတဲ့ကြောင်းပြချက်နဲ့ဒီဥပဒေကိုတောင်ကိုရီးယားတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ Spark နဲ့သတင်းဌာနကတော့မြောက်ကိုရီးယားဆိုရကတောင်ကိုရီးယားနယ်စပ်နဲ့ကပ်ပြီးဖဲထိန်တပ်ဒုံးကြီးတွေပစ်လွတ်တာအလူမျိုးလက်နက်တွေကိုတရားမဝင်ဆက်သက်တာနဲ့ GPS ဂျိုးလူဆက်သွယ်လမ်းညွှန်စနစ်အသုံးပြုလို့မရအောင်ဂျားဝင်နှောက်ရက်တာတွေအပါအဝင်ပိုဆိုးတဲ့စီးရေးချိန်ချောက်မှုတွေလှုပ်ဆောင်တာကိုမဖော်ပြပါဘူးကိုရီးယားနိုင်ငံသားတိတ်ကွာဟလိုနဲ့လူနေမှုအစဉ်တန်းကြောင်းအခုလိုမိုးပြံပူပေါင်းကိစ္စမှာမြောက်ကိုရီးယားကရန်လိုတဲ့ပုံမျိုးဖြစ်လာစေပါတယ်တောင်ကိုရီးယားကမိုးပြံပူပေါင်းတွေမှာကဘာကျော် K-pop ဂီတာတွေကိုရီးယားဇလံတွဲတွေထည့်လွှတ်လိုက်တာကြည့်မယ်ဆိုရင်တောင်ကိုရီးယားကဒီလိုအပျော်စားအာဏာသုံးတဲ့ဤကတီးတန့်အထီးကျန်ခွဲနေခြင်းနဲ့မြောက်ကိုရီးယားနိုင်ငံအတွက်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပြီဆိုတဲ့အချက်ကိုထောက်ပြနေပါတယ
်ဒီလိုမျိုးမှားမှန်မသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတည်ပြုသိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph စာမျက်နှာ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။ Ukraine နဲ့ Russia ကြားမှာစစ်ဆင်ညှိနှိုင်းမှုတွေလုပ်နိုင်တဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဖန်တီးပေးဖို့လိုတယ်လို့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပဲပြောလိုက်ပါတယ်။ဟန်ဂေရီဝန်ကြီးချုပ်နဲ့တရုတ်ခီးစဉ်တွင်သမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်မှာအခုလိုပြောလိုက်တာပါ။ဒီကနေ့မှာပဲယူကရိန်းမြို့တော်ဖြစ်တဲ့ Kiev မှာရှိတဲ့ကလေးစစ်ရုံတစ်ခုကိုရုရှားဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူအယောက်20သေဆုံးခဲ့ပါတယ်။ မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေမလုပ်ကြဘူးတောင်းဆိုနေတဲ့ဂျားတွေမှာပဲစစ်ကောင်စီတွေလေရင်လောင်စာဆီပို့ဆောင်မှုတွေနောက်ထပ်ခြေလှမ်းအသစ်တွေနဲ့လုပ်နေတာတွေရှိရဲ့လို့နိုင်ငံတကာလူငင်းချမ်းသာကွင့်အဖွဲ့ဖြစ်တဲ့ Amnesty International ဖွဲ့ကပြောလိုက်ပါတယ်အဖွဲ့ရဲ့သုတေသနအချက်အလက်တွေအရဒီနှစ်ဇန်နဝါရီလကနေဇွန်လအတွင်းမြန်မာနိုင်ငံထဲကိုလေရင်ဆီတင်ပို့မှုဟာအနည်းဆုံးနှစ်ကြိမ်ကနေသုံးကြိမ်အတွင်းရှိခဲ့တာဖြစ်ပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းစင်ချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်လ်စန်တိုးစ်နဲ့ဂျွန်ဒရိုင်ဒန်ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ် ပြီးပြီးချင်းညစယ်နာရီကနေ17နာရီမှလည်းတကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် This program.